ဖရန်ဆာယူကရိန်းပြည်ပကမှာသူတို့နိုင်ငံရဲ့ဂျန်နီရက်ဒီမှုကအမေရိကန်ဓမ္မမဟုတ်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုတင်းမာစေတယ်ဆိုတဲ့ထင်မြင်ချက်ကိုပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမီမူဒ်ကွယ်စီကဗီအိုအန်နဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာပယ်ချလိုက်ပါတယ်။တောင်အာရှကနျူကလီးယားလက်နက်ပိုင်ရှင်ပါကစ္စတန်နိုင်ငံဟာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဆုတ်ချဖို့အနောက်နိုင်ငံတွေရဲ့ဖိအားကိုငင်းဆန်ပြီးကျက်နာပြည်လေးအတွက်ဆွေးနွေးဟင်ဟန်ရင်းနဲ့ကန္ဓမန်ရေးနည်းလမ်းကိုသာသုံးဖို့တိုက်တွန်းနေရဖြစ်ပါတယ်။ပါကစ္စတန်နိုင်ငံဟာရုရှားပါဝင်နိုင်ငံအားလုံးနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့နဲ့ပြည်တွင်းစီးပွားရေးစိန်ခေါ်မှုတွေကိုကင်ဆယ်ဖို့အတွက်ကမ္ဘာ့ဝကအုပ်စုနိုင်ငံရဲ့ကိစ္စတွေကနောက်ဆုတ်နေဖို့လိုအပ်တယ်လို့လည်းအကြောင်းကြားပါတယ်။အုပ်စုဖွဲ့စည်းရမှာပါဝင်ခဲ့တဲ့အတွက်ပြည်ဆက်ရခဲ့မှုပြီလို့လည်းနိုင်ငံသားရဲ့ဝန်ကြီးကွယ်စီကဆိုပါတယ်။ဒီလိုဖော်ရမှာဟုတ်တဲ့ပါကစ္စတန်ဟာယူကရိန်းကိုရုရှားပြုကျော်မှုကိုဆုတ်ချမဲ့အဆိုကကုလသမဂ္ဂလူမျိုးရေးကောင်စီမှရောအထွေထွေညီလာခံမှာပါမဲ့မပြေရဲ့လက်ဆောင်ပေးပါတယ်။အိန္ဒိယပြည်လင်နာနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်နောက်ထပ်နိုင်ငံပေါင်း30နိုင်ငံကလည်းရှားနေကြပါရဲ့ခင်ဗျာ။